Welcome to the Voice of America in Burmese.
Minglaw shin 2018 khu phin ne February 19 ya tanin la ne mne khin VOA season 2 ko American pi dang su myo ro Washington ga ne tai yai thau lwin ni ba bi 9:32:40:48 phin VOA Facebook sa myan na VOA Burmese news ka ni pi lo le na sin nai ma le shin ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတဲ့အတူကြီးညာပေးမှာပါအမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲကိုရုရှားဂျောင်းဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးလက်အတုံးကြားအချင်းယူစစ်ဆေးမှုတွေနဲ့ရှုပ်နေတာမို့ရုရှားရဲ့နှောက်ယှက်ပေးမှုကကြဲကြဲပြန့်ပြန့်အောင်မြင်တယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်အိုလံပစ်ပြိုင်ပွဲချင်းပိုင်ရင်မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုစ조사မှုကနေမြောက်ကိုရီးယားနဲ့ရောအမေရိကန်နဲ့ပါဆက်ဆံရေးပိုကောင်းလာဖို့မျှော်လင့်ထားတယ်လို့တောင်ကိုရီးယားသမ္မတကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှာခွန်တယ
်ကောင်းပါပြီရှင်ဆက်လက်နားဆင်ရမယ့်စီစဉ်တွေမှာတော့ထိုင်းနိုင်ငံမှာတရားဝင်နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ပေမဲ့အဖမ်းခံနိုင်ငံကူးလက်မှတ်ဖြတ်သိမ်းခံပြည်ဝင်ခွင့်အပိတ်ပင်မခံရအောင်အလုပ်သမားတွေအနေနဲ့တည်တင်တာတွေကတော့
ကြာဘွားနေပြောတရားဝင်ထောက်ထားတွေနဲ့အိန္ဒိယတစိတ်လုံးတွေထူပြီးတော့ဆင်းရဲကြပြန်ရင်တော့ပိုကောင်းတယ်။အောက်ကလေစိတ်ဘောဂိတ်တွေဖြစ်တယ်လို့ကူးနေတော့ထိုင်းဥတွေက
ရွှေပြောင်းလုံသမားတွေအရေးဆောင်ရွက်ပေးနေသူကိုရမင်းရဲ့ပြောပြချက်နဲ့တူနာစင်နိုင်ပါတယ်။ထိုင်းရိုးရာလက်ဝဲအားကစားသမားတွေရဲ့ဘဝအခြေအနေနဲ့အခွင့်အလမ်းတွေအကြောင်းတခါမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းမှာတော့ရွှေတူဖို့ရေးနဲ့ပတ်ဝန်းကျင်ထိခိုက်နစ်နာမှုတွေအကြောင်းကိုနာစင်ကြရမှာပါ။ဒုတိယပိုင်းမှာမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်ရင်းသတင်းတုံသက်ချက်တွေကိုနာစင်နိုင်ပါတယ်။အခုရင်ဆုံးတော့တနင်္လာနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျကျော်သိန်းတို့ကပြောပြပေးပါမယ်ရှင်။
အမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲကိုရုရှားကနေဂျာဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးလအတော်ကြာအချိန်ယူပြီးစုံစမ်းစစ်ဆေးမှုတွေနဲ့ရှုပ်နေတာမို့ရုရှားရဲ့အမေရိကန်နိုင်ငံရေးလောကကိုအနှောက်ယှက်ပေးမှုဟာကြဲကြဲပြန့်ပြန့်နဲ့အောင်မြင်ခဲ့တယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။တကယ်လို့ရုရှားကအမေရိကန်နိုင်ငံရဲ့ပဋိပက္ခတွေအငင်းပွားမှုတွေနဲ့ဗျံပရာဖြစ်အောင်လုပ်ဖို့အတွက်ရည်ရွယ်ခဲ့တယ်ဆိုရင်အခုအမေရိကန်ပြည်ထောင်စုထဲမှာကော်မတီကြားနာမှုတွေစုံစမ်းစစ်ဆေးမှုတွေ Republican Party အမုန်းတရားတွေဖြစ်လာပြီးသူတို့အောင်မြင်မှုရခဲ့တဲ့အပြင်ထင်တာနဲ့တောင်ပိုးပြီးအောင်မြင်နေတာမို့ရုရှားကနေဟားတိုင်နေလိမ့်မယ်လို့ပြောကြရင်ညံသုံးချက်အောင်အမေရိကန်လို့သူက Twitter မှာရေးသားခဲ့တာပါသူ့ရဲ့ရွေးကောက်ပွဲမဲဆွယ်အဖွဲ့နဲ့ရုရှားတို့ကြားဆက်သွယ်မှုတွေကိုစုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးသမ္မတ Trump ဟာနိုင်ရဲ့အတော်ကြားပဲသူ့ Twitter မှာရေးသားတိုက်ခိုက်ခဲ့တာဖြစ်ပါတယ်ရုရှားကဂျောင်းဝင်နှောက်ယှက်မှုမရှိဘူးလို့မပြောခဲ့ကြောင်းနဲ့ရုရှားကဖြစ်နိုင်တယ်လို့တရုတ်ဒါမှမဟုတ်တခြားနိုင်ငံဒါမှမဟုတ်တခြားအဖွဲ့အစည်းတစ်ခုခုဒါမှမဟုတ်လဲကွန်ပျူတာလက်ဆောင်နေသူတဦးဦးကလုပ်နိုင်တာဖြစ်ကြောင်း Trump ကသူ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံဟာနှစ်ပိုင်းမြူတွင်မှာပဲနျူကလ িয়ার ဘုံးပိုင်ဆိုင်တော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟုကပြောလိုက်ပါတယ်။ပြည်တွင်းမှာဖိအားပေးခံရတာတွေအချင်းပြတ်ခြားဆားမှုနဲ့ဆွဲချက်တင်ခံရမယ့်အရေးတွေရင်ဆိုင်နေရချိန်မှာပဲမစ္စတာနီတန်ယာဟုကဂျာမနီနိုင်ငံမြူနစ်မြို့မှာတနင်္လာနေ့ကကျင်းပတဲ့လူညွေးဆိုင်ရာညီလာခံတွေမိန့်ခွန်းပြောပါတယ်။အရှိလက်ပိုင်းဒေသလူညွေးရေးနဲ့ပတ်သက်ပြီးတတိပြပြောဆိုတာမှာအီရန်နိုင်ငံကိုတည်ရှိနေစေချင်းချောက်မှုတစ်ခုအဖြစ်ဆွဆွဲပြောဆိုသွားပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်ဟာ၁၀နှစ်ကျော်ကျော်လေးအတွင်းမှာအီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်သွားမယ့်အချိန်ကာလကိုစပြီးရေတွက်လိုက်တာပါပဲ။သဘောတူညီချက်ကနေတန်ခတ်အရေးယူမှုကိုရှော့ပေါက်ပေးလိုက်တာကိုအီရန်ကသဘောထားပြော့ပြအောင်မလုပ်ခဲ့ပါဘူး။ပြည်တွင်းမှာရောပြည်ပမှာပါသူတို့သဘောထားပြော့ပြသွားအောင်မလုပ်နိုင်ခဲ့ပါဘူးလို့ဝန်ကြီးချုပ်နေတန်ညာဟုကပြောပါတယ်။အစ္စရေးပိုင်နယ်ထဲမှာပြစ်ချခဲ့တဲ့အီရန်ဒရုန်းယာဉ်ရဲ့အပိုင်းအစားလို့ဆိုတဲ့အရာကိုစကားပြောဆင်မြင်ပေါ်မှာဝန်ကြီးချုပ်နေတန်ညာဟုကဝေယံပြပြီးညီလာခံတက်နေတဲ့အီရန်ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီကိစ္စကိုအတိမတ်ပြုဖို့တောင်းဆိုသွားပါတယ်။
ပြည်ခဲ့တဲ့သတင်းဘက်ကဖလော်ရီဒါအထက်တန်းကျောင်းမှာအသက်16နှစ်ရွယ်လူငယ်တူကလူအစုလိုက်ပြုံလိုက်ပြစ်ခတ်မှုတွေမလုပ်ခင်ကတည်းကသူနဲ့ပတ်သက်တဲ့အချက်လက်တွေကိုရရှိတာကိုသတိမထားခဲ့ကြတာနဲ့ပတ်သက်ပြီးနိုင်ငံထိပ်တန်းတရားဥပဒေစိုးမိုးရေးဌာနဖြစ်တဲ့ FBI ကိုသမ္မတဒေါ်နယ်ထရမ့်ကဝေဖန်လိုက်ပါတယ်။ဖလော်ရီဒါအထက်တန်းကျောင်းကိုဝင်ရောက်ပြစ်ခတ်ခဲ့သူကကြိုတင်အချက်ပြမှုအတော်များများပြခဲ့တာတွေကိုပြည်ထောင်စုစစ်ဆေးဘူရိုကသတိမထားမိတာတိတ်ကိုဝမ်းနည်းဖို့ကောင်းကြောင်းနဲ့ဒါဟာလက်တင်ခံနေကြမရှိဘူးလို့စနေနေ့ညမှာပဲသမ္မတထရမ့်က Twitter လူမှုကွန်ရက်မှာရေးပါတယ်။ပူပေါင်းကြံစည်မှုမရှိခဲ့တဲ့ ထရမ့်ရွေးကောက်ပွဲမဲဆိုတဲ့စီယုံရင်အဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်မှုရှိတယ်ဆိုတာကိုတက်တေပြဖို့ဖော်ထုတ်နိုင်မှုကြိုးပမ်းနေတာနဲ့ပဲအချိန်ကုန်နေတယ်လို့အဖြစ်တင်လိုက်တယ်လို့တကယ်လုပ်ရမယ့်အလုပ်တွေပြန်လုပ်ပြီးတော့အားလုံးဂုဏ်ရအောင်လုပ်ပါလို့သမ္မတထရမ့်ကရေးတာပါ Florida က Parkland မြို့ကလူ78ဦးသေဆုံးခဲ့ရတယ်Majority Stoneman Douglas အထက်တန်းကြောင့်မှာတနတ်သမားဝင်ရောက်ပစ်ခတ်မှုမတိုင်ခင်ရခဲ့တဲ့တရင်အချက်လက်တွေအတွက်အေးအေးယူဆောင်ရွက်မှုမလုပ်ခဲ့ကြောင်း FBI ကပြီးခဲ့တဲ့တောက်ကြမှာပဲဝန်ခံခဲ့တာပါတနတ်သမား Nicholas Cruz နဲ့နှိဆက်သူဆွေမျိုးတူကဒီဆယ်ကျော်တက်ဟာလူတွေကိုတတ်ဖို့စိတ်ကူးနေတဲ့အကြောင်းနဲ့စိတ်နှောက်ချက်ဖြစ်စရာတခြားအချက်လက်တွေကို January 5ရက်နေ့ကနေတရင်ပေးခဲ့တယ်လို့ FBI ကပြောဆိုပါတယ်လူများပြားကိုတတ်ဖြတ်နိုင်ခြင်းရှိသူဖြစ်သတိပေးချက်တွေကိုတရားရေးဌာနနဲ့ FBI တို့အနေနဲ့ဘလို့တုံ့ပြန်လဲဆိုတာကိုချက်ချင်းပြန်လဲတုံ့တက်ဖို့အတွက်ရှေ့နေချုပ် Jeff Sessions ကညွှန်ကြားထားပါတယ် FBI ကတော့ Nicholas Cruz လို့သူ့ကိုယ်သူပြောထားတဲ့သူဟာငါကကျွမ်းကျင်တဲ့အကြောင်းမှာပြစ်တဲ့တနတ်သမားတယောက်ဖြစ်တော်မယ်လို့ Social Media ထဲမှာတင်ထားတာကိုတွေ့ရကြောင်းနဲ့အချိန်နဲ့နေရာပြင်သူဘယ်သူဆိုတာကိုတိတိကျကျထုတ်မပြောထားလို့ဘယ်သူဘယ်ဝါဆိုတာကိုမသိရကြောင်းပြောကြခဲ့ပါတယ်
ရုရှားနိုင်ငံကော့ကေဆပ်မြောက်ပိုင်းဒါဂက်စတန်ဒေသကခရီးရန်ဖျားကြောင်းတစ်ခုမှာတနင်္လာနေ့ကဝိပုရိလူတွေအပြန်တနသမားတယောက်ကပြစ်ခတ်တာကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတခြား9ယောက်ဒဏ်ရာရသွားတယ်လို့ရုရှားနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်ခီဇလျာမျိုးကခရီးရန်ဖျားကြောင်းအပြင်ဘက်မှာအဲ့ဒီပြစ်ခတ်မှုဖြစ်ခဲ့တာလို့တာ့စ်သတင်းဌာနကပြောပြီးတနသမားကိုရဲတပ်ဖွဲ့ကပြစ်တက်လိုက်တယ်လို့ပြောပါတယ်တနသမားကိုပြစ်တက်လိုက်ပြီးလို့ခီဇလျာမျိုးတော်ဝန်အလက်ဇန်းဒါရှူဗလော့ဖ်ကတော့စတဲ့ဌာနကိုပြောပြီးဒဏ်ရာရသူတွေထဲမှာရဲတပ်ဖွဲ့ဝင်နှစ်ယောက်ပါတယ်လို့လည်းပြောပါတယ်။အသက်22နှစ်အရွယ်တဲ့သမားဟာအဲ့ဒီဒေသခံဖြစ်တယ်လို့တော့စတဲ့ဌာနကပြောပေမဲ့သူ့နာမည်ကိုတော့မပြောပါဘူး။ဒီလိုရက်ကို IS အစွန်းရောက်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့သူတို့ရဲ့တဲ့ဌာနအာမတ်ကနေပြောပေမဲ့အဲ့ဒီအချက်ကိုတက်တည်ပြတဲ့အထောက်အထားတွေကိုတော့မပြောပါဘူး။ဒါဂက်စတန်ဒေသဟာဆက်ချာဒေသနဲ့ကက်စပီယန်ပင်လယ်ကြားမှာရှိပြီးမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပါတယ်။
VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အခုထောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲကျင်းပရင်မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံဖို့အတွက်စ조사မှုတွေကနေမြောက်ကိုရီးယားနဲ့ရောသူ့ရဲ့အဓိကပြိုင်ပွဲ American နဲ့ပါဆက်ဆံရပိုးပြီးကောင်းလာစေဖို့အပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဆက်လုပ်ရေးဆိုင်ရာဆွေးနွေးပွဲတွေစတင်နိုင်ရေးကိုတောင်ကိုရီးယားဘက်ကမျှော်လင့်ထားကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကစနေနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အွန်ဘက်ကဆွေးနွေးပွဲလုပ်ဖို့ဖိတ်ကြားထားမှုအတွက်သူဘက်ကလက်ခံဖို့ဘယ်လိုအခြေအနေမျိုးလိုအပ်နေတယ်ဆိုတဲ့အမေးကိုတော့ဖြေကြားခြင်းမရှိဘူးလို့ AP သတင်းကရေးပါတယ်။အိုလံပစ်ပွဲတော်ကိုလာရောက်ခဲ့တဲ့ညမဖြစ်သူကင်မြွန်ဂျွန်းဟာသူ့အကိုကင်ဂျွန်းအန်ရဲ့ဖိတ်ကြားချက်ကို February 10ရက်နေ့ကတောင်ကိုရီးယားသမ္မတကိုပြောကြားခဲ့တာဖြစ်ပြီးတောင်ကိုရီးယားသမ္မတမွန်ကတော့အခုတတိအကြောင်းမပြန်သေးပဲကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုတွေလုပ်ဖို့အတွက်ဝန်ကျင်တစ်ခုဖန်တီးတင်တယ်လို့သာပြောကြားခဲ့တာပါ။အခုလိုချက်ချင်းမတုံ့ပြန်ပဲသတိနဲ့နေနေတာဟာသူ့ရဲ့မဟာမိတ်အမေရိကန်ချောင်းဖြစ်ပြီးအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားနှွေးထွေးတဲ့ဆက်ဆံရေးရှိချိန်မှာတော့တောင်ကိုရီးယားသမ္မတကအခုလိုဆွေးနွေးပွဲတွေကိုကျင်းပခြင်းနဲ့ဆန္ဒရှိပုံရပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုဟန်တားဖို့တောင်ကိုရီးယားမှာအမေရိကန်ကတပ်အင်အား28,500လောက်ချထားတာမို့မျှော်လင့်ချက်ကမှေးမိနေတာပါ။မြောက်ကိုရီးယားကအခုလိုတောင်ကိုရီးယားပေါ်ပြော့ပြောင်းတဲ့ဆက်ဆံရေးတွေလှုပ်လာတာဟာသူ့ပေါ်အရေးယူဒဏ်ခတ်မှုတွေအမြင့်မားဆုံးချထားဖို့လုပ်နေတဲ့သူပြိုင်တဲ့အမေရိကန်ကိုတောင်ကိုရီးယားနဲ့ဝင်းအောင်လုံနေတဲ့လက္ခဏာဖြစ်တချို့ကရှုမြင်ကြပါတယ်။အခုအိုလံပစ်ပွဲမှာတောင်နဲ့မြောက်ကိုရီးယားတို့အလံတော်တစ်ခုအောင်မှာအတူပြိုင်ပွဲဝင်ခဲ့တဲ့အတွက်ကိုရီးယားပြည်သူတွေရောတကဘာလုံးကပါစိတ်လှုပ်ရှားခဲ့ကြအကြောင်းနဲ့အခုလိုဒစိတဲ့တဝမ်းနဲ့ရှိဖို့စတင်တိဆောက်နေသလိုအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဆွေးနွေးပြောဆိုမှုတွေလုပ်ဖို့လဲလိုနေပါပြီလို့တောင်ကိုရီးယားသမ္မတကပြောကြားခဲ့ပါတယ်။
ကူဝေးနိုင်ငံမှာဖိလစ်ပိုင်အင်အင်ကူအလို့သမားတို့အသက်ခံရပြီးတဲ့နောက်အင်အင်ကူလူသားများပြားဟာကူဝေးကနေနိုင်ငံရေးဖိလစ်ပိုင်နိုင်ငံကိုပြန်သွားနေကြပါတယ်။သူတို့ရဲ့အလုပ်ရှင်တွေကဘယ်လောက်တောင်နှိမ့်ဆက်တတ်တယ်ဆိုတာကိုပြောကြပေမဲ့လည်းပြည်ပမှာပြန်ပြီးအလုပ်သွားလုပ်ချင်ကြတယ်လို့တော့အများပြားကပြောပါတယ်။သူတို့တခါတခါဂျုံတွေ့ရတဲ့ဆိုးရွားတဲ့အခြေအနေတွေနဲ့ကူဝေးရဲတွေကိုရှောင်ပြီးလုပ်ကင်နေကြရပေမဲ့လည်းဖိလစ်ပိုင်ကသူတို့မိသားစုတွေကိုထောက်ပံ့ဖို့ကသူတို့အတွက်ပိုအရေးကြီးနေတာပါ။ဖိလစ်ပိုင်အင်အင်ကူလူသားဂျိုဝါနာဒီမာဖီလစ်ရဲ့အသက်မဲ့ခန္ဓာကိုယ်ကိုတားငါအဆောက်အအုံတွေတာရှိခံအောင်အေးခံတဲ့ဖရီဇာထဲမှာတွေ့ခဲ့ပြီးတဲ့နောက်ကူဝိတ်ကအင်အင်ကူလူသားတွေရဲ့အခြေအနေပေါ်အထူးအာရုံစိုက်လာကြတာပါအာရဗ်အလို့ရှင်တွေဟာဖိလစ်ပိုင်အလို့သမားတွေကိုရန်ခါရန်ဖန်ရန်ခါလိုမရင်းကျင်တာတွေရှိတယ် တရက်ကို22နာရီအလုံးလုပ်ခိုင်းပြီးမတည်ယုံတမဲပဲကျွေတယ်လို့တိတိတသားကိုဒေါသထွက်နေတဲ့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကပြောပါတယ
်တိဘက်ဗုဒ္ဓဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်ထားရာလာဆာကဂျိုဟန်ကျောင်းတော်ကြီးမှာစနေနေ့ကမိလောင်မှုဖြစ်ပွားခဲ့ပါတယ်တက်တန်းအပြင်နှစ်ပေါင်း1300ရှိပြီဖြစ်တဲ့ဒီဖျားကျောင်းဟာ UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့နေရာတစ်ခုဖြစ်ပြီးပျက်စီးဆုံးရှုံးမှုအတိုင်းအတာကိုတော့အခုထိမသိရသေးပါဘူးမိဟန်ညက်နေ6:40မှာစတင်လောင်ကျွမ်းခဲ့ပေမဲ့ချက်ချင်းလိုလိုပဲနှိမ့်သက်နိုင်ခဲ့ကြောင်းနဲ့ဒဏ်ရာရှိသူမရှိကြောင်းအစိုးရသတင်းစာဖြစ်တဲ့ Tibetan Daily မှာဖော်ပြထားပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုလည်းဂူရီမသိရသေးပါဘူး။ဒီအစိုးရကတင်းတင်းကြပ်ကြပ်အုပ်ချုပ်နေတဲ့ဒီဒေသဟာမတည်ငြိမ်မှုတွေနဲ့အတူနိုင်ငံရေးအသိကိုအကဲဆက်တဲ့နေရာဖြစ်ပါတယ်။ဒီဖျားကျောင်းဟာဧက6ဧကကျော်ကျယ်ဝန်းတဲ့နေရာမှာတည်ရှိပြီးတော့ဘာသာရေးဆိုင်ရာရုပ်ထုတွေအများအပြားလည်းရှိပါတယ်။
အီရန်ပြည်တွင်းလေကြောင်းလိုင်းတစ်ခုကခီးတဲ့ရင်လေရင်စဉ်နိုင်ငံတွင်းဇာဂရုစ်တောင်နှမ်းမှာပြတ်ကျသွားတာကြောင့်လေရင်ပေါ်ပါလူ65ဦးစလုံးသေဆုံးသွားတယ်လို့နိုင်ငံပိုင် IRN သတင်းဌာနကပြောပါတယ်။အစောပိုင်းသတင်းတွေမှာတော့လေရင်ပေါ်မှာလူ66ဦးပါတယ်လို့ပြောထားတာပါ။လေရင်ဟာတဟူရန်မြို့တော်ကနေ960ကီလိုမီတာလောက်လေရင်ခီးစဉ်အဖြစ်အက်စဖာဟန်ပြည်နယ်ယာဇူးမြို့ကိုတနင်္ဂနွေနေ့မနက်ပိုင်းကထွက်သွားတာပါ။လေရင်ပြတ်ကျတဲ့ဒေသကိုရှောက်ပွေကယ်ဆယ်ရေးအဖွဲ့တွေလွှတ်လိုက်ပြီးလို့အီရန်လာဂျန်နီအဖွဲ့ကပြောပေမယ့်အဲ့ဒီဒေသမှာယာဒီဥရုစိုးနေတဲ့တရုတ်တွေထွက်ထားပြီးလေရင်ပြတ်ကျတဲ့နေရာကိုရဟန်းရင်တွေဆင်းလို့မရနိုင်ပါဘူး။ဆယ်စုနှစ်ပေါင်းများစွာနိုင်ငံကာတန်ခတ်ရေးယူခံရတဲ့အီရန်နိုင်ငံကခီးတဲ့တင်လေရင်တွေဟာဟောင်းနှွမ်းနေပြီးမကြသေးခင်နှစ်တွေအတွင်းလေရင်ပြတ်ကျတာတွေပိုတိုးလာနေပါတယ်ခင်ဗျာ
။တနင်္လာနေ့မနက်ခင်းထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါ။ဒီမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တရားဝင်နိုင်ငံကူးလက်မှတ်ရှိပေမဲ့တရားမဝင်လမ်းကြောင်းကဖြတ်တန်းသွားလာနေတဲ့မြန်မာအလုပ်သမားတွေထိုင်းနိုင်ငံတဲဝင်ခွင့်ပိတ်ပင်ခံရတဲ့အခြေအနေပြောပြပါမယ်ရှင်။မြန်မာနိုင်ငံကတရားဝင်နိုင်ငံကူးလက်မှတ်ကင်ထားတဲ့ရွှေပြောင်းအလုပ်သမား20ဝန်းကျင်ကိုထိုင်းအာဏာပိုင်တွေကနိုင်ငံကူးလက်မှတ်ဖြတ်သိမ်းပြီးထိုင်းနိုင်ငံတွင်ဝင်ရောက်ခွင့်5နှစ်ပိတ်ပင်လိုက်ပါတယ်။အခုလိုဖြစ်ရတာဟာတရားမဝင်လမ်းကြောင်းတစ်ခုဖြစ်တဲ့တောင်ရင်မြစ်ကန္နာလှေစိတ်တွေကဖြတ်တန်းသွားလာနေတာကြောင့်ဖြစ်ပြီးနိုင်ငံကူးလက်မှတ်ကင်ဆောက်ထားသူတွေအနေနဲ့နေဆက်ချစ်ကြည်ရတာကနေတရားဝင်ဖြတ်တန်းသွားလာနိုင်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံကူးလက်မှတ်တွေကင်ဆောက်ပြီးဗန်ကောက်ချင်းမိုင်စတဲ့နေရာအသီးသီးကလာကြတဲ့ရွှေပြောင်းလူသမားတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်မြန်မာပြည်ထဲကိုပြန်ကြတဲ့အခါမှာတရားဝင်နယ်စပ်ချစ်ကြည်ရေးတရားဘော်ကနေမဖြတ်ပဲတရားမဝင်နီးလန်းနေတုံးပြီးပြန်ကြတာကြောင့်နေရက်ပြန်မြန်မာတွေဖမ်းဆီးခံနေရရုံသာမကသူတို့ရဲ့နိုင်ငံကူးလက်မှတ်တွေပါဖျက်သိမ်းခံရပြီးပြည်နှံတန်ပေးခံနေရတာပါလာမယ့်ဧပြီလဆိုရင်ရွှေပြောင်းလူသမားအများစုဟာနေရက်ကိုပြန်ကြားလေးရှိတာပါဒီအတွက်ရွှေပြောင်းလူသမားတွေအနေနဲ့တရားဝင်ဖြစ်အောင်အထောက်အထားတွေလုပ်ပြီးဒစိတ်တုံးတွေထူပြီးပြန်ကြားဖို့ကိုလည်းသူကနှိုးဆော်ခဲ့ပါတယ
်တရားဝင်တရားဘောကနေပြောတရားဝင်ထောက်ထားတွေနဲ့အိမ်တန်ဒစိတ်တုံးတွေထူပြီးဆင်းနေတဲ့ကြားပြန်ရင်တော့ပိုကောင်းတယ်အောက်ကလေစိတ်ဘောဂိတ်တွေဖြစ်တယ်လို့ကူးရင်တော့ဟိုဥပဒေထိုင်းဥပဒေရဖြန့်စီရေးယူခံရနိုင်တယ်နောက်ဆုံးကိုယ့်ကိုစာအုပ်ကိုပိတ်သိမ်းတဲ့အထိပြည်နယ်နယ်ပြည်ယာကြီးခံရနိုင်တယ်ပေါ့နော်
ချင်းမိုင်ဘန်ကောက်မဟာထိုင်စတဲ့နေရာတွေကနေအလုလုပြီးပြန်လာကြတဲ့မြန်မာတွေအနေနဲ့နေဆက်မြို့ဖြစ်တဲ့မဲဆောက်မြို့ကိုရောက်ပြီးဆိုရင်48နာရီထက်ပိုပြီးကြာကြာနေထိုင်မယ်ဆိုရင်တော့အဲ့စင်းတိုင်ထားပြီးနေထိုင်ရတာပါဒါမှမဟုတ်ဘူးဆိုရင်တော့48နာရီအတွင်းမှာမိမိအလုလုတဲ့နေရာကိုပြန်သွားရမှာဖြစ်ပါတယ်အဲ့စင်းတိုင်တဲ့အခါမှာလဲထိုင်းရင်ရှင်ကိုယ်တိုင်လဝကယုံကိုသွားရောက်တိုင်ကြားပေးရတာကြောင့်နေရပြန်မြန်မာတွေအတွက်အခက်အခဲရှိနေပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းလို့သမာ3သန်းထက်မနည်းအလုလုကန်နေကြတာဖြစ်ပါတယ်ရှင
်မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်ထိုင်းရိုးရာမွေထိုင်းလက်ဝဲအာကစားကိုထိုင်းနိုင်ငံမြောက်ပိုင်းမှာပို့ပြီးတွင်းတွင်းကြဲကြဲကစားကြပါတယ်ထိုင်းအာကစားဖွဲ့ချုပ်က2019ခုနှစ်အသက်15နှစ်အောက်မွေထိုင်းရိုးရာလက်ဝဲအာကစားသမား1000ကျော်ရှိတယ်လို့ပြောထားပါတယ်ဒါပေမဲ့အားလုံးကမှတ်ပုံတင်မထားတဲ့အတွက်တကယ်ရှိတဲ့အရေးအတွက်ဟာအဆ20လောက်ပိုများမယ်လို့လည်းခန့်မှန်းကြတာပါထိုင်းရိုးရာလက်ဝဲအာကစားသမားတွေရဲ့အခွင့်အလမ်းနဲ့ပဂရိအခြေအနေတွေအကြောင်းကိုတော့ writer ဆောင်းပါးကိုအခြေခံပြီးကိုအောင်အောင်ကပြောပြမှာပါရှင်
ထိုင်းနိုင်ငံရှေ့မြောက်ဘူရီရန်ပြည်နယ်ကလက်ဝဲကျွိုင်းနယ်မှာအသက်17နှစ်အရွယ် Network Prom Sartha ပြိုင်ပွဲမှာအနိုင်ရတဲ့အတွက်ဒေါ်လာ100နီးပါးရှိတဲ့ဘတ်3000စုအပြင်တခါထိုးတိုင်းဘတ်1500အပူစုရပါတယ်လက်ဝဲအားကစားနာမည် Super Big Sex Sandy လို့လည်းသိကြတဲ့ Prom Sartha သူ့ရဲ့မွေထိုင်းလက်ဝဲထိုးတက်တန်းနှစ်နှစ်တာကာလအတွင်းလက်ဝဲပွဲပေါင်း40လောက်ကစားခဲ့ပြီးအခုလပိုင်းနေ့အတွင်းကစားပွဲတွေမှာလည်း10ပွဲကျော်ဇက်တိုက်အနိုင်ရခဲ့သူပါ သူ့အိမ်မက်တွေကို Network from South ကအခုလိုပြောပြပါတယ
်။ຢາກໄດ້ချမ်း
ကျွန်တော်ချန်ပီယံတယောက်ဖြစ်ချင်ပါတယ်ချန်ပီယံကပတ်တစ်ခါလောက်ပတ်လိုက်ရမယ်ဆိုရင်ကိုဝမ်းသာမဆုံးဖြစ်မှာပ
ါအထူးသဖြင့်မိုးရွာသည့်ကာလစဘာမဆိုင်ပြုတ်ခင်အချိန်အတွင်းထိုင်းနိုင်ငံမြောက်ပိုင်းကမြို့ငယ်တချို့မှာကလင်းငယ်လက်ဝဲပွဲတွေကိုတွေ့မြင်နိုင်ပါတယ်အဲ့ဒီကလင်းငယ်တွေရဲ့မိဘတွေဟာအများအပြားလေသမားတွေဖြစ်ကြပြီးကလင်းငယ်တွေလက်ဝဲထိုးတာကြောင့်လက်ဝဲပွဲကိုကြီးစုအားပေးလို့ရတဲ့အပြင်အပေါ်ဝင်ဝင်လည်းရနိုင်ကြတာပါဒါပြင်မိသားစုဝင်တွေကိုထောက်ပံ့နိုင်မှုအတွက်ဒီနေ့မှာထိုင်းရိုးရာမွေထိုင်းလက်ဝဲအားကစားသမားတယောက်ဖြစ်လာနိုင်မှုအခွင့်အလင်းလင်းရှိလာနိုင်တာကြောင့်မိဘတွေကအားပေးပါတယ်နန်တဝက် from south ရဲ့အဖေ on arch from south က
ဒီပါပင်ခါတူအောင်နော်ครับကြည့်ပါให้เขาและทีนี้ก็จะเอาช่วงไหนที่ว่าพวก
ตูလက်ဝဲထိုးလို့ရလာတယ်ပိုက်ဆံတွေကိုသူ့အတွက်စူထားပေးပါတယ်တကယ်လို့ကျွန်တော်တို့မှာပိုက်ဆံပြတ်နေရင်လဲသူចောင်းသွားတဲ့အခါကျရင်မုတ်ဘူးပြန်ပေးပါတယ်ဒီလက်ဝဲထိုးတာကနေပတ်စံမရရင်လဲဘယ်ကရှာရမလဲမသိပါဘူးဗျာ
အောင်မြင်မှုအခွင့်အလမ်းလဲရှိတာကြောင့်ကလင်းငယ်တွေရောမိဘတွေကပါဒီလက်ဝဲအားကစားနည်းကိုသဘောကျကြပြီးအဲ့လိုကစားတဲ့အထက်ထဲမှာမူဂျိုចောင်းတက်တဲ့အရွယ်ကလင်းငယ်တွေလဲပါဝင်လာပါတယ်သူတို့တွေဟာចောင်းစင်ချိန်မှာလက်ဝဲလေ့ကျင့်ကြပါတယ်ဒါပေမဲ့လဲငယ်ရွယ်တဲ့ကလင်းငယ်တွေမှာပြင်းထန်တဲ့အတွင်းတန်ရာတွေရရှိနိုင်ကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်လက်ဝဲထိုးတဲ့ကလင်းငယ်တွေမှာအုံနောက်ထိခိုက်တန်ရာရပြီးလက်ဝဲမထိုးတဲ့ကလင်းငယ်တွေထက်ပိုးပြီးတော့မှန့်ညံချွရင်းတယ်လို့အာယုံကျော်ဆန်ရအထုကူဆရာဝန်ဂျီရာပွန်လာအိုတမတ်တ်စ်ကပြောပါရယ
် There's no safe boxing because even you can see that the adult boxer
အန်ဒီယမရှိတဲ့လက်ဝဲပြိုင်ပွဲဆိုတာမရှိပါဘူးလူကြီးတွေဆိုရင်လည်းလက်ဝဲထိုးတာကြောင့်အုံနောက်ထိခိုက်ပြီးသူတို့အသက်ကြီးလာတဲ့အခါမှာပါကစ္စတန်ယောဂါဖြစ်ပါတယ်ကလေးတွေမှာသာအုံနောက်ထိခိုက်သွားမယ်ဆိုရင်တော့ပိုးပြီးတော့အန္တရာယ်ကြီးမယ်လို့ထင်ပါတယ်
အသက်ဆယ်နှစ်အောက်ကလင်းငယ်တွေအနေနဲ့အုံနောက်ဖွံ့ဖြိုးချိန်မှာလက်ဝဲမကစားဖို့ကိုလည်းသူကအကြံပေးပါတယ်။ဒါပေမဲ့လည်းမွေထိုင်းတင် जा ပေးသူတွေကတော့ကလင်းငယ်တွေကိုစီကံတင်းတင်းကျပ်ကျပ်နဲ့တင် जा ပေးပြီးငယ်ရွယ်သူတွေချိုးပိုင်းအတွင်းထိုးကြိတ်ရမှာသိပ်အားမပါတာကြောင့်ပြင်းထန်တဲ့ဒဏ်ရာရတာမျိုးမရှိဘူးလို့ဆိုပါတယ်။စီဝါရေးမဖွံ့ဖြိုးတဲ့ဒေသတွေမှာနေထိုင်ကြတဲ့သူတွေအတွက်တော့မွေထိုင်းအားကစားနည်းဟာအောင်မြင်မှုစီတွားရလန်းဖြစ်တဲ့အပြင်ရိုးရာအားကစားနည်းလည်းဖြစ်တာကြောင့်ကလင်းငယ်တွေဆက်ပြီးတော့ပါဝင်နေဦးမှာဖြစ်တယ်လို့လည်းပြောကြပါရယ်ခင်ဗျာ။
ကိုအောင်အောင်ပြောပြသွားတာပါရှင်အခုမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်အလှည့်ကြပါပြီမြန်မာနိုင်ငံရဲ့လက်ရှိရွှေတူးဖော်နေတဲ့အခြေအနေရွှေတူးဖော်ရေးလုပ်ငန်းနဲ့ဆက်စပ်နေတဲ့ကိစ္စရပ်အမျိုးမျိုးရွှေတူးဖော်မှုကြောင့်ပတ်ဝန်းကျင်ထိခိုက်နစ်နာမှုအနေအထားတွေအကြောင်းကိုဘူမိဗေဒပညာရှင်ဦးသိန်းနဲ့ဒေသခံတွေကိုတွေ့ဆုံမေးမြန်းပြီးဒေါက်ခင်မျိုးသက်ကတင်ဆက်ပေးထားပါရှင
်မြန်မာနိုင်ငံမှာတွင်ထန်တန်ရစားတာတွေ့ရှိမှုပေါ်မူတည်ပြီးဇုံတွေခွဲထားတဲ့ထဲကရွှေတက်တူဇုံဟာတောင်ငုအရှိဘက်မိုးထီမိုးမီရွှေတက်တူတိုက်ကနေကောလင်းဝင်းတို့မြောက်ဖက်ထိတောင်မြောက်နီးပါးတန်းနေတယ်လို့ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းကပြောပါတယ
်။နာမည်ကြီးပြီးတော့မှအရန်လက်ထွက်တဲ့ဒီရမတဲ့ရှိရာဒီမိုးထီမိုးမီကနေပြီးတော့မှဒီတောင်ဘက်ဆင်းသွားမယ်။နောက်ကြတော့ဒီမွန်ပြင်းနဲ့အထိသွေတန်းနေတဲ့ရွှေစုံပေါ့နောက်အဲ့ရွှေစည်တွေကသပိတ်ချင်းသပိတ်ချင်းမြို့နယ်အထိလက်ဆက်သွားတဲ့ဟာပေါ့ဆိုအများဆုံးကတော့အခုထုတ်နေတဲ့ဒီရမဲသိအရှိပဲပေါ့နော်မိုးထီမိုးမီ
ရွှေကိုမြန်မာနိုင်ငံနေရအတော်များများမှာတွေ့ရပြီးစီးပွားဖြစ်တူးတဲ့မိုင်းတွေကတော့ကချင်ကင်းနဲ့မွန်ပြင်းနယ်တွေအပြင်မန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့တနင်္သာရီတိုင်းတွေမှာတူးကြတာဖြစ်ပြီးအများဆုံးထွက်တာကတော့စကိုင်းတိုင်းနဲ့မန္တလေးတိုင်းပါပါ။စကိုင်းတိုင်းကောင်းလင်းဒေသမှာတွေ့ရတဲ့ရွှေဟာကြောက်ပထိုးမိုင်းအရှိဘက်5ကီလိုမီတာလောက်မှာရှိတဲ့တောင်မြောက်နီးပါးတန်းနေတဲ့စကိုင်းပြည့်ရွနဲ့ဆက်ဆက်မှုရှိနေပါတယ်။မူလရွှေဟာအနေကျကြောက်နေရောမီးတဲ့ကြောက်နေပါတွဲနေတတ်ပါတယ်။အနောက်ပိုင်းကဝန်းတိုပင်လယ်ဘူးရှမ်းကလုန်းဘက်တွေမှာဆိုရင်တိုးဝင်ဝန်းတိုမီးတဲ့ကြောက်ဆိုင်တူတွေနဲ့တွဲတွေ့ရတယ်ရှိပြီးအရှိပိုင်းကောင်းလင်းကြောက်ပထိုးဘက်မှာတော့မလဲကြောက်လွှာစင်တဲ့ကဆီလီကာကျွဲတဲကြောက်လို့အ ਨੇ ကြကြောက်တွေနဲ့တွဲပြီးတွေ့ရတတ်ပါတယ်မြန်မာနိုင်ငံမှာပထမဆုံး open pit mine မြေပေါ်မိုင်းဖြစ်တဲ့1982ခုနှစ်ကစတင်ခဲ့တဲ့ကြောက်ပထိုးရွှေတက်တူမိုင်းဟာကောလင်းမြို့နယ်ထဲမှာရှိပါတယ်ရွှေကိုငွေကြီးအာဆင်နစ်နဲ့အန်တီမိုနီတွေပါတဲ့တွင်းထွက်တင်နဲ့တွဲပြီးတွေ့ရတတ်ပါတယ်မီးတဲ့ကြောက်နဲ့ဖြစ်စေအ ਨੇ ကြကြောက်နဲ့ဖြစ်စေဘဲကြောက်နေပဲတွဲနေနေမျောရွှေဖြစ်နေမျောပါပြီး gravel beds လို့ခေါ်တဲ့တွဲဆက်မှုမရှိတဲ့အရွယ်ဆုံးကြောက်စစ်တွေနဲ့အတူရှိနေတတ်တာပါ ဒါကိုဗျုံတိုက်လို့ခေါ်ပါတယ်ဗျုံတိုက်တွေကိုအများအားဖြင့်ဆက်တွေနဲ့ထိုးပြီးရေဖြောကြပါတယ်ဖြောထားတဲ့ဗျုံမြေစာတွေကိုဆက်ထိုင်ထားတဲ့နေရာရောက်အောင်ရေအားလူအားသုံးပြီးရွှေ့ယူကြတာပါဗျုံမြေစာကိုနေရာရွှေ့ပြီးဆက်နဲ့ဆုပ်ပြီးတူးရီယူတဲ့အတွက်ရွှေတူးလောက်ွက်တွေမှာဒဏ်ကြီးတွေဖြစ်ပြီးကြံ့ရင့်လေရှိပါတယ်တူးယူထားတဲ့မြေစာတွေကိုဆက်စီကိုရောက်မှဆက်အားနဲ့ဆုပ်တင်ကြတာဖြစ်ပြီးဆုပ်တင်လိုက်တဲ့မြေစာကိုတော့ဆက်အပေါ်ကမျောစလားကွက်ထဲရောက်အောင် PVC ပိုက်တွေနဲ့ပို့ပေးရပါတယ်။မျောစလားထဲမှာရေဖြောထားတဲ့ဗျုံစာတွေကိုဒေါင်းတစ်ခုနဲ့စောင်းထားတဲ့မျောရင်အတိုင်းဆင်းစေပြီးရွှေကိုဖမ်းကြပါတယ်။ဒီမျောစလားထဲမှာဂုံအိတ်ချကော်စောစာတွေခင်းထားတယ်လို့အချိန်ထိန်အတားကလေးတွေလှုပ်ထားတာမဟုတ်မြေစာဖြော်ရည်ထဲမှာပါတဲ့အလေးစီးတတ်သူတွေဟာရေစီးနဲ့အတူပါမသွားတော့ဘဲကပ်ပြီးကြံနေတတ်ပါတယ်။နောက်ဆုံးမှာကော်စောအိတ်ဖက်တွေမှာကြံနေရတဲ့အလေးစီးမှန်သမျှကိုခါပြီးယူကြတယ်လို့ရေနဲ့ဆေးချပြီးလဲယူပါတယ်။ဒီအလေးစီးတွေထဲမှာရွှေကိုရောပြီးဖမ်းမိနေတဲ့အတွက်ကျင်ခွက်ကိုသုံးပြီးကျင်ယူကြပါတယ်။ဒီလိုဗျုံးဆုပ်တာမျောတိုက်တာကိုပင်လယ်ဘူးနဲ့ကော်လင်ဂျာမြို့တွေနဲ့ခုနှစ်မိုင်လောက်အကွာအတွင်းမှာကားအင်ဂျင်အပါအဝင်ဆက်အကြီးအသေးဆက်မျိုးစုံကိုသုံးပြီးရွှေထုတ်နေကြတာဖြစ်ပါတယ်။အင်ဂျင်ပါဝါကြီးရင်ရေအားပိုသုံးပြီးမြေစာတွေများများဖြိုပေးနိုင်ပါတယ်။အရက်ခေါ်ရွှေမျောတိုက်ကြတဲ့အခါမှာအဓိကကမြေစာများများဖြိုနိုင်ရင်ရွှေများများရတာမို့မြစ်ချောင်းတွေရဲ့အနေထားနဲ့ဝန်းကျင်ပျက်စီးမှုတွေပိုပြီးများနိုင်ပါတယ်။ကောလင်းကနေပင်လယ်ဘူးအသွားကားလန်းတစ်ပေးမှာစီးဆင်းနေတဲ့ချောင်းထဲမှာစနစ်တကျမဟုတ်ဘဲဆက်အားကိုသုံးပြီးရွှေရှာဖွေတူးဖို့မှုတွေကြောင့်မြေစာပုံတွေချိန်တွေနဲ့ချောင်းရဲ့ရေစီးချောင်းအနေထားတွေပြောင်းလဲကုန်တယ်လို့ကဘာပြိုကျတာတွေပြင်တံတားနဲ့ကားလန်းတွေကိုပါထိကြိုက်တံမျိုးတွေဖြစ်လာစေတာပါလက်လုံလက်စားဒေသခံတွေဟာမြစ်ချောင်းရှိရာနေရာတဝက်ဆက်သေးသေးလေးတွေနဲ့ဒီလိုရွှေကိုမျောတိုက်ပြီးစားဝတ်နေရတဲ့ရှာဖွေစားတောက်ကြတယ်လို့ဆက်အားမတက်နိုင်သူတွေကတော့ချောင်းရင်နဲ့အတူမျောပါပြီးတင်နေလေးရှိတဲ့ရွှေကိုတနိုင်တပိုင်းကျင်ယူကြပါတယ်။ရွှေကျင်တဲ့အခါမှာယမနီသားနဲ့လှုပ်လိရှိတဲ့ပေါ်ပါလှတဲ့ကျင်ခွက်ကိုသုံးကြပြီးကျင်ခွက်ထဲမှာရွှေအမုံတချို့ကိုမြင်ရတတ်တယ်လို့တချို့ကတော့မမြင်နိုင်ပါဘူး။အဲ့ဒီမြင်ရမမြင်ရရွှေမုံတွေကိုဗရားနဲ့ဆုပြီးဖမ်းကြတာပါ။ဆုထားတဲ့ဗရားရည်ကိုထိပိတ်ဆက်လို့ပိတ်စိမ်းပါအစနဲ့ပြန်ဆစ်ပြီးတော့ညှိယူရပါတယ်။ဒီကမှရွှေမုံလေးတွေကိုဗရားကငုံထားတဲ့အတွက်ဗရားအယောင်တိုင်းပဲမြင်ကြရပါတယ်။ဒါကိုအပူပေးပြီးဗရားမှုန့်လိုက်တဲ့အခါမှာတော့ဗရားကလွင့်သွားတာမို့ပြန်ဝါသွားပြီးရွှေကိုရပါတယ်။ဒေသခံအများစုဟာရွှေဖမ်းလို့ရတဲ့ဗရားကတင့်တယ်ဗရားစရဲ့အန်တွေကိုမသိကြတာများပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကချက်ပထိုးမှာရွှေကိုရွှေတစ်ထက်ကျောက်တစ်ထက်ရှိနေတာမျိုးတွေ့ရတတ်တယ်လို့တစ်ဆယ်သားလောက်ရှိတဲ့ကျောက်တုံးကနေရွှေ၅ချက်သားလောက်ထွက်တဲ့အထိပါဝင်နှုံးများခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုချိန်ထိလည်းဒီဒေသမှာတနင်္ဂနွေပိုင်းရွှေရှာဖွေကြသူတွေအများပြားရှိနေစေဖြစ်ပြီးကောလင်းကကျပ်ပတူးဒေသမှာတော့အမှတ်နှစ်တက်တူရင်းက1982ခုနှစ်ကလေးကစတင်တူဖော်ခဲ့တယ်လို့2008ခုနှစ်မှာပုဂ္ဂလိကကုမ္ပဏီထာဝရနဲ့ဖက်ဆက်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။တူဖို့ရရှိတဲ့ရွှေတွေကိုကျောက်ပထိုးရွှေတန့်စင်ဆက်ုံမှာတန့်စင်နေတာပါဒီဆက်ုံကထွက်တဲ့ညဉ့်ညမ်းနဲ့ဆက်ုံစွန့်ပစ်ရေးတွေကြောင့်လင်းမြေတွေပျက်စီးရတာနှစ်အတော်ကြာကလေးကလို့ပြောသူကတော့ဇင်မင်းချုံရွာကဥနဲ့ပြပါ
ရေနဲ့တွေ့လို့ရှိရင်ဒီကသူတို့အဆိတ်တော့မဟုတ်ဘူးပဲဗျာပထမကြာထားတဲ့အဆိတ်နဲ့ဆိုတော့မြေနဲ့ကတဟတာမဖြစ်ဘူးတစ်ဖက်ဖက်ကွာကြတာ
မြေရကွာကြဟာ
အဲ့ဒါအောက်ကတိပြုပြုကြပြီးတော့ကွာကြဟာ
ဟုတ်အဲ့ကမှာပါထိကြိုက်လဲမြေတွေကွာကြတော့
အနံကြတော့မထွက်လာတော့ဘူးဒီစပါးဩ
င
ုတ်တုတ်မတည်တာတမယ်လောက်ပဲရှိတော့အဲ့လိုဖြစ်တာ
ကွာကြတော့စပါးကွာကြတ
ာအလက်တီအောက်လက်တီပြုတ်ပြုတ်ကြတာ6တဲ6တဲလို့
စပါးအလက်တီကအဖက်လိုက်ကွာကြတယ်ဩဟုတ်ကဲ့ဟုတ်ဟိုရင်ပေါ့အခုဥရောပါစပါးဆိုင
်ချင်းတုံးခေါ်တာပါချင်းတုံးနဲ့တဲ့တာချင်းတုံးဆိုင်တာ
ချင်းတုံးဒီဒေတာလုံးမှာချင်းတုံးဆိုင်ကြတ
ယ်ပတ်ချလဲနေတာချင်းတုံးဒီ
ချင်းတုံးနေဆိုင်တယ်ဆိုတော့အဲ့ဒီလိုမျိုးဟိုဖြစ်လာတာဘလောက်ကြာပြီလဲဘ
ာအာမတုံမမငိုနဲ့30လောက်ကမျောထားရဆိုတော့လောက်ရှိတော့မလဲ5 6နှစ်ရှိပြီတလူဖြစ်ဖြစ်နေတာ
ကျောက်ပထိုးမိုင်းရဲ့မြောက်ဖက်မှာတန့်စင်ဆက်ယုံထွက်ရေစစ်ကန်ရှိပြီးဒီကန်ဟာကျောက်အိုးချောင်းဘေးမှာရှိပါတယ် ကျောက်ပထိုး ဆေယောင်က တောင်ပိုင်းမှာ မြောင်းဖောက်ပေးထားပြီး ညအချိန်မှာ ဆွန့်ပြေကို ထုတ်ပစ်လေရှိသလို အဲ့ဒီရေထဲမှာ ဆေယောင်အညစ်အကြေးတွေပါတဲ့အတွက် အယောင်ရဲရဲဖြစ်နေတာတွေ့ရတယ် လို့ ဒေသခံတွေကပြောပါတယ်
ကျွန်တော်ဒီချောင်းကြီးကိုတက်ထူမိုင်းဘက်ကဆင်းလာတဲ့ချောင်းကိုကျွန်တော်ဆင်းလဲချောင်းရဲ့အခြေအရဆိုလို့ရှိရင်ကျွန်တော်တို့ဒီကလမ်းမကြီးရဲ့အဆုံးထိအောင်ဆယ်မိုင်ထိအောင်လို့ကျွန်တော်တို့တတ်မှတ်ထားတာတွေ့ရှိရပါတယ်အခုလက်ရှိဒီဘက်ကလာတဲ့ကျွန်တော်တို့မင်းဝံတောင်ကြီးရေဖြစ်တဲ့ကျွန်တော်တို့အော်ဂန်နစ်မြေဆွေးတွေပါပါလာတဲ့ရေကောင်းရေသန်းတီကျွန်တော်တို့ဒီနေရာမှာလာဆုံပါတ စည်းအတွက်ငားတွေကပေကြီးပစ္စည်းရပဲနောက်သက်သုံးရကျွန်တော်တို့ဒီမကုန်းရွာဟာဆိုလို့ရှိရင်ရွာ6ရက်ကျွန်တော်တို့ရွာလည်းကောင်းတဲ့တဲ့မှာလို့ပဲကျွန်တော်တို့ကဖောက်သွားတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကျွန်းနွားများလဲများအခိုက်အတန့်ကျွန်တော်တို့ရွာတွေကိုဒီ6ရက်ကြီးတဲ့မောင်းတွင်းနေရဖြစ်တဲ့အတွက်ကြောင့်ကျွန်းနွားဆိုရင်ရေမတောက်မိအောင်ကိုအတင်းနှင်းကမောင်းပြီးတော့မှဒီနှာခေါင်းပိတ်တဲ့ဘောမျိုးနှာဖောက်ဆွဲပြီးတော့မှဒီမောင်းသွားတာမျိုးရှိပါတယ
်အခုလိုထိခိုက်မှုတွေရှိနေချိန်မှာပဲကြောက်ပထိုးဆယ်အောင်ကိုအကြီးချဲ့ဖို့လှုပ်လာတယ်လို့ဆယ်တော်ကြီးကနေတွဲပြီးဖြန့်ဖြူးပေးနေတဲ့လျှက်စစ်ဓာတ်အားအတွက်လိုင်းအသစ်တွေဖို့ဖိအားပေးချိမ့်ချောက်မှုတွေပါရှိလာတယ်လို့ခနေရွာသားကိုထေးတင်ကပြောပါတယ
်။ဒီအလဲပင်လိုင်းကမဖြိုးမလုပ်မတတ်စင်ဘူး။ဒီဖြတ်မယ်ရွာသားတွေအမျိုးမျိုးချိမ့်ချောက်ဖို့ဆောင်တ
ယ်။ကြောက်ပထိုးဆယ်အောင်ကိုတိုးချဲ့ဖို့အတွက်လုပ်နေတာဟာရေစိုးတွေစီးဆင်းမှုပိုးပြီးများလာနိုင်တာမို့ဒီကြောက်အိုးချောင်းရီကိုအားထားနေရတယ်ရွာတွေကလည်းစိုးရင်နေကြတာဖြစ်ပါတယ်
လက်တွန်းဘက်ကလေးတွေချပြီးတော့မှလက်တွန်းဘက်ကဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့6ပေအမြင့်ဆုံးမှကျွန်တော်တို့9ပေလောက်ဖဲထားရေအနည်းရှိပါတယ်အဲ့ဒီရေလေးတို့ကျွန်တော်တို့ပိုက်မှာပေါက်ကလေးဖောက်ပြီးတော့မှသုံးပြူနေရဖြစ်တဲ့အတွက်ကြောင့်မို့ဒီဒါစေးပါတဲ့အနည်းနဲ့တည်းကအန်တရအများဆုံးဖြစ်နိုင်တဲ့အနေအထားမှာရှိနေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒါအခုလိုတင်ပြခြင်းဖြစ်ပါတယ်နောက်ပြီးတော့မှဒါဆိုလို့ရှိရင်စိုးရင်ရတဲ့အနေအထားနောက်တစ်ခုတချို့ဆိုလို့ရှိရင်ဒီ6ကမ္ဘာတစ်ချောင်းလို့မှရှိပါတယ်ဆရာတို့ဒါပိုက်တင်တဲ့အကုန်လုံးကျွန်တော်တို့တွေ့တန်းထားတွေ့ပါလိမ့်မယ်အဲ့ဒီတော့ဒါဟာကျမကြီးအန်တရဟာလူလူပေါ်မှာဒီကုမ္ပဏီရဲ့ဆိုးကျူးပေးတဲ့ဒီဒါစီရဲ့ပြန်အားတွေကြောင့်မို့ဒါဘလောက်ထုံတယောက်နေနေဆိုတာကတော့ကျွန်တော်တို့ဒါအဖြေရောတော့ကျွန်တော်တို့တိကျမပြီးပါဘူးဒါပေမဲ့အန်ဒီရရှိနေတဲ့အနေထားမှာတော့လက်တွေ့တာဆရာတို့အနေနဲ့အမြင်တွေ့နိုင်မှာပဲဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ကျောက်ပထိုးမိုင်းကိုအခုတာဝန်ယူထုတ်လုပ်နေတဲ့ထာဝရကုမ္ပဏီတဲကိုရွှေတန့်စင်တဲ့အနေထားသိရအောင်တောရောက်ကြည့်ရှုခွင့်တော့မရခဲ့ပါဘူးဒါပေမဲ့စက်ရုံကြောင့်ပဝန်းကျင်ထိခိုက်မှုမရှိအောင်စူးစမ်းနေကြောင်းနဲ့ဒေတာရင်းဖွံ့ဖြိုးရေးတွေအတွက်လှုပ်ဆောင်ပေးနေပါတယ်လို့ထာဝရကုမ္ပဏီကအကြီးတန်းတာဝန်ခံတဦးကပြောပါတယ်တောက်သုံးရီအတွက်တောက်ရီခံတွေနဲ့အဝီစီတွင်းတွေတူးပေးနေတယ်လို့ဝင်းကျင်ချေးရွာဆက်တရွာကိုဖွံ့ဖြိုးရေးအတွက်2သိန်းစီပေးလှူနေပြီးကျောင်းဆရာတွေကိုတလ2000စီထောက်ပံ့ပေးနေတယ်လို့လည်းပြောပါတယ်။ဒါအပြင်ပဝန်းကျင်ထိန်းသိမ်းရေးအတွက်ကျွန်းပင်နဲ့ရေထိန်းအမြင့်ရှေပင်တွေကိုစိုက်ပျိုးပေးတယ်လို့ကုမ္ပဏီရဲ့လုပ်ငန်းတွေကိုစောင့်ကြည့်ကြီးကြပ်တဲ့အစိုးရအဖွဲ့တွေအမြင့်ရန်စစ်ဆေးနေပါတယ်လို့လည်းဆိုပါတယ်။ဒီကုမ္ပဏီနေနဲ့လှုပ်ဆောင်ပေးတဲ့အပိုင်းတွေရှိပေမဲ့လုံလောက်မှုမရှိသေးတယ်လို့ဒေတာကန်တွေနဲ့ပွန့်ပန်လင်းလင်းဆွင်းရင်းနှိမ့်နှိုင်းမှုတွေလုပ်ဖို့အတွက်လိုနေသေးတယ်လို့ကန်တာခင်တောင်ကျူလေသမားတမကကိုတီထောင်သူကိုမြသိန်းထွန်းကပြောပါတယ
်။သူတို့တွေပြည်စည်းခဲ့တဲ့နှစ်ပေါင်း30ကျော်ကြာကာလဘယ်သူလှုပ်ခဲ့သည်ဖြစ်စေဒီမိုင်းလုပ်ငန်းစဉ်ကြောင့်မိုင်းပလန်ကြောင့်ဖြစ်တာဖြစ်တဲ့အတွက်ကျွန်တော်တို့ကမိုင်းပလန်ကိုလည်းညှို့ထိုးတယ်။ဒီမိုင်းအစီအစဉ်ကြီးကိုလည်းညှို့ထိုးတယ်။အဲ့တော့မိုင်းအစီအစဉ်ကြီးကြောင့်ထိခိုက်ခဲ့တဲ့တောင်ကျူလေသမားတွေကိုနှစ်နာမှုကဘယ်အစိုးရလက်ထက်မှာမှပေးစားခဲ့တာမရှိတဲ့အတွက်ဘယ်နည်းနဲ့ပေးမလို့ဥပဒေနည်းဥပဒေတိုင်းပေးမလားထောင်းဝင်ညှိနှိုင်းပေးချင်မလားဘယ်လိုပုံစံမျိုးနဲ့တူညီနိုင်မလဲတနည်းနည်းနဲ့တူညီသင့်တယ်ပေါ့နော်အဒုတိယချက်ပေါ့
မြောက်ဖျားကမဲစားတောင်အပါဝင်တောင်တန်းတွေပတ်လည်ဝိုင်းနေတဲ့ဒီကောလင်းဝန်းတို့ဒေတာဟာရွှေအမြောက်အများထွက်တဲ့တာယာလှပတဲ့ဒေတာတစ်ခုဖြစ်ပါတယ်ဒီဒေတာဝန်းကျင်မှာတူးဖော်နေတဲ့ရွှေတက်တူမိုင်းကရားနဲ့ချီးပြီးရှိနေတာမို့ဒီလိုတူးဖော်မှုတွေကနေတဘာဝဝင်းချင်ကိုရောဒေတာခံတွေကိုပါမထိခိုက်စေဖို့အတွက်အရေးကြီးပါတယ
်ဒေါက်ခင်မြို့သက်စီစဉ်ထုတ်လင်းပေးခဲ့တဲ့မြန်မာအရေးစုနေခအစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုတော့တနင်္လာမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ကတနင်္လာနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32.48လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြရဖို့ရှိပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာ
မွန်ပြည်သူလူထုရဲ့သဘောထားကတော့ NCA စာချုပ်ကိုလက်မှတ်ထိုးပြီးအစိုးရနဲ့ညီညာရေးလုပ်ဖို့ပါပဲ။အကြောင်းကတော့မြန်မာနိုင်ငံတောင်ပိုင်းကရင်ပြည်နယ်
ငင်းကြဲရေးလုပ်ငန်းစဉ်တကယ်ပဲတိုးတက်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွထူးခြားစံပြသတင်းများကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုစီစဉ်တင်ဆက်ထားပါရရှင်။ပါစေ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်မြန်မာသချင်းချစ်တဲ့သောရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုတ်နဲ့မြေတားဒီလက်ဆောင်ပေးဖို့မှာဖြစ်ပါတယ်နော်။အခုတော့သောရရှင်တွေ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ကိုကြီးကျော်ဆိုတဲ့တော်ရရှင်ကျမတို့ VOA မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOA is broadcasting VOA အစီအစဉ် VOA ကအတန်လွင့်ထုတ်လွှင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးတော့ကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့တော်ရရှင်ကတော့ VOA ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုလျှောက်နေတဲ့လမ်းကိုပဲဆက်လက်လျှောက်လမ်းမှာလို့ရေးလာပါတယ်။ကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးကြပါမယ်နော်။ကိုအောင်ထွန်းလေးဆိုတဲ့သောရရှင်ကတော့ကျမတို့ VOA ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်ပါးတွေအရန်ကိုနားထောင်လို့ကောင်းပါတယ်။ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးရေးလာပါတယ် VOA ကနိုင်ငံရေးသုံးသက်ချက်ကိုနားဆင်ပြီးပြန်ရေးလာတဲ့သောရရှင်အောင်နိုင်စိုးကတော့သူ့အမြင်ကိုရေးလာတာပါပြည်သူတွေအနေနဲ့အသည့်အမြင်တွေနည်းနေတာတော့တေချာပါတယ်နှစ်90တောင်ခံလာရပြီပဲအခုမှအစပဲရှိသေးတာပြည်သူတွေကိုနားဝင်အောင်ရှင်းပြပေးရပါမယ်ဆိုပြီးဒီအရတားအစိုးရအုပ်ချုပ်မှုကိုပြောင်းလဲလာတာတိတ်မကြားသေးတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးလမ်းကြောင်းကိုစိတ်ရှိရင်နဲ့ရှောက်လှမ်းရပါမယ်ဆိုပြီးပြန်ပြီးရေးလာပါတယ်ကျမတို့ VOA ကနေပြတင်ဆက်ပေးသွားတဲ့အစီအစဉ်တစ်ခုဖြစ်တဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုပြီးတော့ဒီဥကြောစင်သာတင်ဆက်ပေးတဲ့မြမအရေးသုံးသက်ချက်အစီအစဉ်ပေါ်မှာပြန်ပြောရေးလာတဲ့တော်ရရှင်ရဲ့အမြင်ကိုလည်းဖော်ပြပေးကြပါမယ်နော်မြမမျက်မှောက်ရေးဆွေးနွေးခန်းမှာဒီမြမနိုင်ငံကအရက်သားအစိုးရနဲ့စစ်တပ်ဆက်ဆံရေးကတိုင်းပြည်ငြိမ်းချမ်းသာယာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်နေတယ်ဆိုတဲ့အကြောင်းကိုဆွေးနွေးသွားတာပါလက်ရှိအချိန်မှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လားဘလို့နေရာမျိုးမှာကွဲလွဲမှုရှိနေပါလဲဆိုပြီးတော့မြမရေးလေးလာသုံးသက်တဲ့ကိုဝင်းမင်းနဲ့ဦးကျော်စန်းသားမြမမျက်မှောက်ရေးရာခန္ဓာမှာဆွေးနွေးပေးထားပါတယ်ဒါကိုတုံ့ပြန်လာတဲ့သောရရှင်ကတကုံမျိုးတက်ကသောရရှင်ဦးလာထွန်းဖြစ်ပါတယ
်တိုင်းတော်တွေခွဲထွက်လေဦးမယ်ဆိုရဲဆိုရင်စကားအစင်မြဲရှိနေသေးတဲ့သဘောပေါ့ဘာလို့ဆိုလို့မှမသိပါဘူး62ဖေရနီလာကံမှာစစ်ထောက်လိုင်းကြီးကကထောက်အမိနဲ့အမှတ်နှစ်ထောက်လိုင်းကြီးကဒီရှမ်းကနေခွတ်ထွက်မယ်ဆိုတဲ့လမ်းကျုပ်အစီအစဉ်ကရေးခိုင်းပြီးတော့တက်ထဲမှာလှုပ်ဆော်ခိုင်းခဲ့တာကိုနောက်ပိုင်းမှာတိကျကျဖော်ထုတ်ထားတာတွေ့နိုင်ပါတယ်။စစ်တပ်ကအာဏာသိမ်းဖို့ပြင်ဆင်ခဲ့တာကိုလည်းတက်ချုပ်ဟောင်းဥတင်ဦးရဲ့ကိုတွေ့ပြောဆိုချက်ကိုရေဒီယိုအမေဖြစ်တခုမှ NLD ဥတင်ဦးပြောထားတာရှိပါတယ်။နိုင်ငံတော်လှုပ်ရှားမှုကြီးကိုထိန်ချမှုကြီးပါ။မကြသေးခင်ကတမိုင်းအဖြစ်ပြက်တွေမှာအခြေခံဥပဒေနဲ့တရားဥပဒေအမြင်ကကြီးဖို့ဆိုတာLegitimacy တရားဝင်ဖြစ်မှုအယူဆအတွက်အင်မတန်အရေးကြီးတာပါ။ဘာဖြစ်လို့တက်တဲ့အရက်ဆိုတဲ့စကားဖြစ်လာတာလဲမသိဘူး။
တပ်ဟာအခြေခံဥပဒေချိုးဖောက်အာဏာသိမ်းမှုကြီးကျူးလွန်ခဲ့တော့ပြည်မှုတရားဥပဒေတရားစီရင်ရာမှာကာလစီကံအကန့်အသတ်မရှိတဲ့ဥပဒေအခြေခံသဘောကိုကျွန်တော်တို့လုံးဝနားလည်သဘောပေါက်ကြရမှာပါဆရာနာရှင်စနစ်ပါလို့အတိအလင်းကြေညာထားရင်တော့ကျွန်တော်တို့မျက်နှာချိုသွေးရမှာပေါ့လေ
ဒါကတကုံမြို့သစ်ကဦးလာထွန်းရဲ့အမြင်ဖြစ်ပါတယ်မြန်မာနိုင်ငံမှာအရက်ဖက်အစ်စ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုတဲ့ခေါင်းစဉ်နဲ့ကျမတို့ VOA ကဆွေးနွေးတင်ဆက်ပေးခဲ့တာမှာနောက်ထပ်သူ့ရဲ့အမြင်သဘောထားကိုတုံ့ပြန်ရေးသားလာတဲ့သောရရှင်နောက်တစ်ယောက်ကတော့ဦးဆန်ထွေဖြစ်ပါတယ်သူ့ရဲ့သဘောထားကတော့
တိုင်းပြည်အတွက်ပြည်သူပြည်သားတွေအားလုံးအလို့အကင်တွေရနိုင်မယ့်အချက်အလက်ကလေးတွေများများပြောစေချင်ပါတယ်ကျွန်တော်တို့အသည့်အလို့မရှိတဲ့သူတွေများနေပြီးတော့ကုံစင်းနှုံးတွေတက်နေတာတွေနောက်ပြီးအလို့အကင်မရှိတာအရင်မရှိလို့လားရခင်အစိုးရအထက်အလို့အကင်ဘာကြောင့်ပြည်သူပြည်သားတွေမရနေတာလဲဆိုတာတိတာထင်ရှားနေတဲ့အချက်တွေကိုပြောပြပေးပါခင်ဗျာ
ဒီတော်ရဆင်ဦးစံထွေကတော့နိုင်ငံမှာရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းပြီးတော့နိုင်ငံတိုးတက်အောင်လုပ်နေတဲ့ဒီပိုင်းနဲ့ထင်မှာပဲဒီပြည်သူပြည်သားတွေအားလုံးအတွက်အခွင့်အလမ်းတွေလည်းလမ်းဖွင့်ပေးပါဆိုတော့သူ့ရဲ့လိုအပ်ချက်ကိုရေးပြလာပါတယ်ရှင်တော်ရရှင်တွေရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ် Imagine Dragons အဖွဲ့တည်ဆိုထားတဲ့ Believer ဆိုတဲ့တင်လေးကိုနားဆင်ခံစားကြပါ
First things first, I'ma say all the words inside my head. I'm fired up and tired of the way that things have been. Oh, ooh, the way that things have been. Oh, ooh. Second thing, second, don't you tell me what you think that I can be. I'm the one at the sail, I'm the master of my sea. Oh, ooh, the master of my sea. Oh, ooh.I was broken from a young age, taking my soak into the masses, writing my poems for the few that look at me, took to me, shook at me, feeling me, singing from heartache, from the pain, taking my message from the veins, speaking my lesson from the brain, seeing the beauty through the... Hey, you pick me up, believer!
ကျေကွန်ချက်ဖွဲ့တည်ဆိုထားတဲ့ believer ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါ VOA တော်ရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်တော်ရရှင်တွေကိုနောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမြေတားတိလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော် VOA ကအစီအစဉ်တွေကိုနားထောင်ပြီးတော့ဖြစ်စေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ဖြစ်စေတော်ရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်နော်အဲ့ဒီချိန်မှာတော်ရရှင်တယောက်ရေးလာတာကတော့ကျော်လင်းဆိုတဲ့တော်ရရှင်မှာသူက
မင်္ဂလာပါ VOA ကျွန်တော်အနေနဲ့ပထမအဆုံးအချိန် VOA ကိုစာရေးဘူးတာပါမြန်မာနိုင်ငံမှာမြို့ကြီးတွေမှာဘာသာပေါင်းစုံညီညာရေးဆူတောင်းပွဲတွေလုပ်နေတာကောင်းပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ပညာရေးမှာညီညာရေးနဲ့ပတ်သက်တဲ့ကဗျာတွေဝိတ္ထုတို့တွေယတ္တစာပေတွေထည့်သွင်းမှသာထရောက်မယ်လို့ထင်ပါတယ
်ငင်းငယ်ရေးဆူတောင်းပွဲတွေလုပ်နေတဲ့အပြင်ပညာရေးမှာလည်းကလေးတွေကိုငငယ်တွေကငင်းငယ်ရေးနဲ့ပတ်သက်ပြီးတော့စာပေတွေကတစဉ်တင်ကြားပို့ချထားတော့မှထရောက်ပါလိမ့်မယ်ဆိုပြီးတော့ဒီတော့ရှင်ကျော်လင်းသူ့ရဲ့အမြင်ကိုရေးပြီးတော့အကြံပေးလာပါတယ်အခုတော့ကြမ်းရှိနေတဲ့အချိန်ပိုင်းတွေမှာတော့ရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရင်ဖွင့်စာတွေထဲမှာတော့တော့ရှင်ဥမမောင်သိန်းကအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်သူ့ဘာတွေအားမလို့အားမရဖြစ်နေလဲဆိုတာကိုသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင
်။နိုင်ငံရေး
ဘင်္ဂလီချမ်းပန်သမားတွေရဲ့တက်ခိုက်မှုနောက်ပိုင်း OIC နဲ့ကုလသမဂ္ဂတို့ရဲ့တပတ်သက်ပူကြသောတပ်တမန်ရေးဖီအာတွေနဲ့ရင်ဆိုင်နေရတဲ့ငင်းချမ်းရေးရန်ကုန်မလွင့်ပြန်နိုင်သေးသောပြည်တွင်းငင်းချမ်းရေးခီးလန်းကိုဆက်လက်ရှောင်လန့်နေရတဲ့မီဒီယာလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်အားနဲ့လာတဲ့စီးပွားရေးနှေးကွေးနေပြီးအခြေခံလူဒန်းစားများဝင်ငွေနှဲပါမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကိုရင်ဆိုင်နေရပါတယ်2019ခုနှစ်မှာနိုင်ငံရေးစီးပွားရေးမီဒီယာလွတ်လပ်ခွင့်ငင်းချမ်းရေးနဲ့ပတ်သက်ပြီးအားရကျေနပ်စရာမရှိဘူးလို့ပဲကျွန်တော်တို့ထင်ပါတယ်
ဒါကဥမမောင်သိနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့စိတ်ထဲမှာဘာတွေများအောင်လို့အားမရဖြစ်နေလဲဆိုတာပြောသွားတာပါသောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြင်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်များများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချင်းယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်တော်လီပြန်ပေါ်လာနေပြီခင်ဗျအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်ပချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျဒိုင်နေလဲရောနေမတော်ပဲနဲ့တယောက်ကနေသုံးယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကအစဒိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားစီချင်ပါတယ်ခင်ဗျ
โอเคဒီတော့ရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်ရာရှိတွေလိုက်လံစုံစမ်းပြီးတော့ရေးယူဖို့တော့နည်းနည်းအခက်အခဲရှိမှထင်ပါတယ်เนาะနောက်တစ်ခါဆိုရင်ကိုယ့်ဘက်ကတည်ကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ်တော့ရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်တော့ရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းလက်ဆောင်ပေးဦးမှာဖြစ်ပါတယ်เนาะမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော်ရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြမှာတယ်ရှင်စောင်းလိုက်ရေးတံပြီးတော့ဇော်ဝင်းထွတ်တည်ဆိုထားတဲ့လူဆိုတဲ့သချင်းလေးကိုတော်ရရှင်နေအားလုံးအတွက်ဒီကနေ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဒီသချင်းလေးကိုအားလုံးနှစ်ခြိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
အစာတုံးကမြောက်ပင်ပင်မတွေ့နဲ့တခြင်းသေးရင်မယ်တကယ်ဒုက္ခရောက်တော့ပြေတယ်လူလူတွေအမောင်းတဲ့ငါရောက်သွားရောတရားမှသတိမရဘူးဘသူမှမရှိကြဘူး Oh လူတွေလူတွေSo no one may help me And I shout out with the jade No care at us say hey Lulu, Lulu Could not have walked the evil Can't say no way you never Near we watch out to our jade Lulu, Lulu A bad way low yeah A bad way my jade Yes, I got jade
ဇောင်းထုတ်တည်ဆိုထားတဲ့လူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေ
ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်။ Facebook အပြင်အင်တာနက်စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ဒေါ်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ
။ The morning I yawk to you ဒီရောက်မှတည်းမရဘူး။ဘယ်သူမှမရှိကြဘူး။Canada walk you go can say don't wear you never then we march out to our dad oh lure lure a mother and love you a mother march out yes that touch you there but did you say bula but call you later I saw your arm a pain yeah now so not long ago I'm on the other night lady man I'm all alone here I'm marching on
မေတ္တာနာကြစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာပြည်ကပေးစာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တကယ်ပဲတိုးတက်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြချက်ကိုမတ်အင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဖေဖော်ဝါရီ23ရက်ဗိုလ်ချုပ်ဆန်းမွေးနေ့ကနေပြည်တော်မှာအစိုးရနဲ့တိုင်းရင်းသားအဖွဲ့နှစ်ဖွဲ့ဒတိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်ရေးထိုးပွဲကြီးကြီးကျယ်ကျယ်ခံခံနာကျင်းပခဲ့ပါတယ်။အစိုးရစစ်တက်လာတဲ့2016ခုနှစ်ဧပြီလကစဒုံဆန်းစုကြည်ကိုယ်တိုင်ဦးဆောင်အကောင့်ထဲပေါ်နေတဲ့ငញ្ញန်ရေးလုပ်ငန်းစဉ်တိုးတက်မှုမရှိဘူး။တိုးတက်မှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်မှုတွေရှိနေချိန်ကုလုံမွန်ပြည်သက်ပါတီနဲ့လားဟုအဖွဲ့နှစ်ဖွဲ့ NCA လက်မှတ်ရေးထိုးလိုက်မှုဟာအစိုးရသစ်ရဲ့ငញ្ញန်ရေးလုပ်ငန်းစဉ်မှာတိုးတက်မှုတွေရှိနေပါတယ်ဆိုပြီးပြသစရာနမူနာတစ်ခုဖြစ်စေခဲ့ပါတယ်။ဒါပေမဲ့ဒါဟာညီညာရေးလုပ်ငန်းစဉ်မှာတကယ်ပဲထင်ရှားတဲ့တိုးတက်ဖြစ်ထွန်းမှုဟုတ်ပါရဲ့လား။ရှေ့လားလားဘာတွေဖြစ်နိုင်မလဲဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်။
လက်မှတ်ထိုးထားတဲ့နှစ်ဖွဲ့မှာမွန်ပြည်သက်ပါတီဟာနိုင်ငံရေးပါတီလက်နက်ကိုင်တပ်ဖွဲ့နဲ့အဲ့ဒီတပ်ဖွဲ့ကထိန်းချုပ်တဲ့နယ်မြေရှိတဲ့အဖွဲ့ဖြစ်ပါတယ်။လားဟုဒီမိုကရက်တစ်အစည်းအရုံးကတော့ပြည်ပရောက်နိုင်ငံရေးအဖွဲ့အစည်းတစ်ခုပါ။ဒီအတွက်မွန်ပြည်သက်ပါတီ NCA လက်မှတ်ထိုးတာဟာအရေးကြီးပြီးဘာကြောင့်လက်မှတ်ထိုးရတယ်လဲဆိုတာအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်။မွန်ပြည်သက်ပါတီဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကတည်းကအစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူထားတဲ့အဖွဲ့အစည်းဖြစ်ပြီး NCA စာချုပ်ကိုညှိနှိုင်းပြုစုကြရမှာအခြားသောလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အတူပါဝင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2015ခုနှစ် NCA လက်မှတ်ထိုးကြတော့အားလုံးပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်အောက်မှာ KIA ကချင်လက်နက်ကိုင်အဖွဲ့ SSPP ရှမ်းလက်နက်ကိုင်အဖွဲ့တွေနီးတူလက်မှတ်ရေးထိုးရမှာမပါဝင်ပဲခြံနေရစ်ခဲ့တဲ့အဖွဲ့ပါ။နောက်ပိုင်းညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်အစိုးရနဲ့ NCA လက်မှတ်ထိုးနိုင်ရေးဆက်ပြီးညှိနှိုင်းရမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်က NCA မှာပါဝင်လက်မှတ်ထိုးနိုင်ရေး UNFC ဘက်ကအချက်၈ချက်တင်ပြတောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုချက်အပေါ်မူတည်ပြီးအစိုးရနဲ့ UNFC 18လအတွင်း၈ကြိမ်တွေ့ဆုံဆွေးနွေးမှုရှိခဲ့ပါတယ်။ဒီကြားထဲ UNFC တဲကနေ KIO အပါအဝင်လက်နက်ကိုင်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်အခုနောက်ဆုံးမွန်ပြစ်သည့် KNI အမျိုးသားတွတ်တက်ရေးပါတီ KNPP ရခိုင်အမျိုးသားကောင်စီနဲ့လားဟုဒီမိုကရက်တစ်အစည်းအရုံးစုစုပေါင်း၄ဖွဲ့ပဲကျန်ရစ်ပါတယ်။အဲ့ဒီတဲကမှမွန်ပြစ်သည့်နဲ့ KNI နှစ်ဖွဲ့ပဲလက်နက်ကိုင်တပ်ဖွဲ့နဲ့နယ်မြေရှိတာပါ။ဒီအခြေအနေအောက်မှာမွန်ပြစ်သည့်ပါတီနဲ့လားဟုအဖွဲ့NCA လက်မှတ်ထိုးရဖို့အခြေအနေဖြစ်လာတာပါ
အခုလို NCA လက်မှတ်ထိုးပွဲမတိုင်ခင်မွန်ပြည်သက်ပါတီဟာသူ့ရဲ့ရဟန်းရှင်လူပြည်သူလူထုတွေနဲ့တွေ့ဆုံမှုတွေသဘောထားတောင်းခံတာတွေလုပ်ပါတယ်မွန်ပြည်သူလူထုရဲ့သဘောထားကတော့ NCA စာချုပ်ကိုလက်မှတ်ထိုးပြီးအစိုးရနဲ့ညီညာရေးလုပ်ဖို့ပါပဲအကြောင်းကတော့မြန်မာနိုင်ငံတောင်ပိုင်းကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီတိုင်းမှာလက်နက်ကိုင်အဖွဲ့တော်တော်များများရှိပေမဲ့မွန်ပြည်သက်ကလွဲရင် KNU အပါအဝင်အခြားလက်နက်ကိုင်အားလုံးလိုလို NCA လက်မှတ်ထိုးထားပြီးသားဖြစ်နေလို့ပါပဲ။အဲလို NCA လက်မှတ်ထိုးထားပြီးမတရားသင်းကနေပယ်ဖျက်ထားပြီးဖြစ်တဲ့လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရနယ်မြေကပြည်သူတွေဟာငကိုကလိုအကြောက်တရားလွှမ်းမိုးမှုသက်သက်အောင်မှနေထိုင်ရတာမျိုးမဟုတ်တော့ပဲကူတန်းသွားလာလောက်ကင်စားတော့ကိုဘွားကိုတိုးတက်ရေးအတွက်အထိုက်လျောက်လောက်ကင်လာနိုင်ပါတယ်။လမ်းမဆက်သွေးရည်အရင်ကထက်ပိုကောင်းမွန်လာတာကလည်းအဲ့ဒီအချက်ကိုအထောက်ပံ့ဖြစ်စေပါတယ်။ဒါတွေကိုနယ်မြေတစ်ဆက်တစ်ဆက်တည်းဖြစ်တဲ့မော်လူဒုကလည်းသိမြင်ပြီး အဲ့လိုညဉ့်ညံ့ရေးမျိုးလိုလားကြပုံရပါတယ်ဒီလိုနဲ့မွန်ပြည်သတင်းပါတီဟာသူ့ပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးအခုလို NCA လက်မှတ်ထိုးရေးလမ်းကြောင်းပေါ်ကိုရောက်လာတာပါချုပ်ပြီးပြောရရင်အစိုးရနဲ့ညဉ့်ညံ့ရေးကော်မရှင်ရဲ့စွမ်းဆောင်ချက်တွေကြောင့်မွန်ပြည်သတင်းပါတီ NCA လက်မှတ်ထိုးလာတာမျိုးမဟုတ်ပဲညဉ့်ညံ့ရေးယူထားတဲ့ဒေသတွေကပြည်သူလူထုအခြေအနေမျိုးမွန်လူထုကလိုလားတာကြောင့်လို့ဆိုရင်ပုံမှန်ပါလိမ့်မယ်
တကယ်တကယ်ငြိမ်းချမ်းရေးမှာထူးခြားတဲ့တိုးတက်မှုကိုပြဖို့ဆိုရင်တော့ KIA ကချင်လက်နက်ကိုင်အဖွဲ့လိုမျိုးနဲ့အပြစ်အခက်ရက်စဲမှုလုပ်နိုင်တာ NCA ထိုးလာအောင်ဆွဲဆောင်နိုင်တာနိုင်ငံရေးစပွဲဝိုင်းပေါ်ရောက်အောင်စီရင်နိုင်တာစတာတွေလုပ်နိုင်ဖို့လိုပါတယ်။တပြိုင်တည်းတအန်းပလောင်အဖွဲ့လို AA အဖွဲ့လိုမျိုးနဲ့တွဲဆုံညှိနှိုင်းနိုင်ခဲ့ရင်လည်းငြိမ်းချမ်းရေးအတွက်တိုးတက်မှုတွေပါပဲ။အကြောင်းကတော့တက်မတော်နဲ့အဲ့ဒီအဖွဲ့တွေမကြာခဏဆိုသလိုထိတွေ့တိုက်ပွဲတွေဖြစ်နေကြပြီးအဲ့ဒီအခြေအနေတွေကနယ်မြေဒေသမအေးချမ်းမှုကိုဖြစ်နေစေလိုပါပဲပြီးခဲ့တဲ့ NCA လက်မှတ်ထိုးပွဲကြီးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မိန့်ခွန်းပြောပါတယ်သူ့မိန့်ခွန်းရဲ့အဓိကဆိုလိုရင်းကတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့အပြစ်ခက်ရက်စဲမှုခိုင်မြဲအောင်လုပ်မယ်နိုင်ငံရေးဆွေးနွေးမှုတွေဆက်လုပ်မယ်ကျန်တဲ့အဖွဲ့တွေနဲ့ထိတွေ့ပြီးတော့လဲ NCA လက်မှတ်ထိုးလာအောင်စ조사သွားမယ်ဆိုပြီးဖြစ်ပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မိန့်ခွန်းကလည်းအလားတူပါပဲဒီအတွက်အစိုးရဘက်မှ NCA အပြင်အခြားလမ်းကြောင်းတစုံတရာမရှိဘူးလို့ဆိုလိုရလဲရောက်ပါတယ်အခြားတစ်ဖက်မှာတော့မြန်မာနိုင်ငံရဲ့အင်အားကြီးလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ဝမိုင်းလာကချင်စတဲ့အဖွဲ့တွေဟာမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့စုဖွဲ့ပြီးသူတို့တွေကိုတပ်ပေါင်းစုအနေနဲ့တွစ်ဆုံခွင့်ပေးဖို့ NCA မဟုတ်တဲ့အခြားလမ်းကြောင်းတစ်ခုခုနဲ့ညှိနှိုင်းဖို့တောင်းဆိုထားပါတယ်အခုလက်ရှိအစိုးရဘက်ကတော့အဲ့ဒီအဖွဲ့တွေစုပေါင်းထားတဲ့မဟာမိတ်အဖွဲ့ကိုလက်ခံတွစ်ဆုံဖို့အစီအစဉ်မရှိသေးသလို NCA မဟုတ်တဲ့အခြားနည်းလမ်းတစ်ခုခုရှာဖွေဆွေးနွေးဖို့လည်းလက်ခံပုံမရပါဘူးဒီအတွက်ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်ပြီးခက်ခဲနေဦးမယ့်အနေအထားတွေ့မြင်နေရပါတယ
်မြန်မာငင်းငယ်ရေးအတွက်အဖြစ်နိုင်ဆုံးနည်းလမ်းကတော့မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကိုင်အဖွဲ့အစည်းတွေ NCA လမ်းကြောင်းပေါ်ရောက်လာအောင်အစိုးရနဲ့တပ်မတော်ဘက်ကအလုံးနဲ့သက်သေပြခြင်းပါပဲအဲ့ဒါကတော့လက်နက်ကိုင်တိုင်းသားတွေနဲ့ NCA လမ်းကြောင်းအတိုင်းဆွေးနွေးညှိနှိုင်းနေစဉ်ကာလမှာကိုပဲနိုင်ငံရေးအရာတိုးတက်ဖြစ်ထွန်းမှုရှိတယ်ဆိုတာပြသဖို့ပါတိုင်းသားတွေနဲ့ညှိနှိုင်းအလုံးစုံပြည်လည်မှုရမှFederal Democracy ပြည်ထောင်စုကိုစပြီးတည်ဆောက်ကြမယ်ဆိုတာမျိုးတဲ့ခုချိန်ကစပြီးအကောင့်ထဲပေါ်သွားကြဖို့ပါအဲဒီထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတပ်မတော်အနေနဲ့နိုင်ငံရေးနယ်ပယ်ထဲအများကြီးဝင်ရောက်နေရကနေနောက်ဆုတ်ပေးရေးစတာတွေလည်းပါဝင်ပါတယ်ဒါတွေကိုလက်တွေ့လောက်ကင်ပြတ်သားနိုင်ခြင်းမရှိခဲ့ရင်ငြိမ်းချမ်းရေးရဖို့ဆိုတာလည်းလွယ်ကူမှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနက်ပိုင်းတွေမှာပုံမှန်နှာစင်နိုင်သလို VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းအတန်းဖိုင်နဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြက်နေသေးတဲ့ကိုငင်းချမ်းနဲ့မတ်ဤတန်စင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်။
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာအချိုကျတဲ့ဇပေသဘောကျစီမဲ့အချိုပြတဲ့ကိုဖွင့်လှစ်လိုက်ပါပြီ။ဖေဗရူလာ10ရက်နေ့ကစတင်ဖွင့်လှစ်လိုက်တာဖြစ်ပြီးတော့တခြားနယ်လှုပ်ထားတဲ့အချိုမုံမျိုးစုံကိုပြသထားပါတယ်။ဝင်းကြီးကတော့တယောက်ကိုဖိလစ်ပိုင်ပီဆို900ကနေ800ချီပြီးတော့အမေရိကန်ဒေါ်လာနဲ့ဆိုရင်13ဒေါ်လာကနေ15ဒေါ်လာလောက်ကျတဲ့မှာဖြစ်ပါတယ်။အခန်းတိုင်းမှာပြသထားတဲ့အချိုမုံတွေကိုလည်းကြည့်ရှုလေ့လာရင်းမီးဆက်နိုင်ပါတယ်။ပြတဲ့ဝင်မှာတော့ဒိုနတ်ပုံအဝိုင်းအကြီးကြီးတစ်ခုဖန်တီးထားတဲ့အထည်ကိုရှော့စီပြီးဝင်ရတာပါ။ထောင်စုနဲ့လူငယ်မီလီနီယယ်တွေကိုအဓိကပြစ်မှတ်ထားတာဖြစ်ပြီးတော့ငငယ်တုန်းကစားခဲ့ပူးတဲ့အချိုမုံတွေကိုပြန်လည်မျိုးဆက်ရဖို့အတွက်ဖန်တီးခဲ့တာပါလို့ပြတိုက်ပူးတွေတီထောင်သူနီကိုကျူးကပြောပါတယ်။တချို့ပြကန်းတွေမှာဆိုရင်တခြားမုံလေးပွေကော်တန်ကန်ဒီပဲရောင်တွေနဲ့အလှဆင်ထားတဲ့အတွက်ပြကန်းကိုကြည်ရင်နဲ့အလှဆင်ထားတဲ့ကော်တန်ကန်ဒီတွေကိုလည်းတခါတည်းစားနိုင်ပါတယ်။အချိုမုံတခြားတွေရဲ့ဖြစ်ပေါ်လာပုံတွေကိုရှင်းပြထားသလိုအရသာမျိုးစုံခန်းစားရအောင်လည်းထည့်သွင်းထားပါတယ်။ဒီပြတိုက်ဟာအချိုကျတဲ့ဖိလစ်ပိုင်ပြည်သူတွေအတွက်မနီလာမြို့ကွန်ရက်ဟိုတယ်မှာဖွင့်လှစ်ထားရလဲဖြစ်ပါတယ်ရှင
်2018ခုနှစ်တရုတ်နှစ်တကူဟာကျက်နှစ်ကနေခွေးနှစ်ကိုကူးပြောင်းခဲ့တာဖြစ်ပြီးတရုတ်ပြည်သူတွေဟာနေရာအနှံ့ပုံစံမျိုးမျိုးနဲ့နှစ်တကူပွဲတွေဆင်နွှဲခဲ့ကြပါတယ်တရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်ကွမ်ကျိုးမြို့မှာတော့တမျိုးလုံးမီးရောင်စုံထွန်းညှိပြီးဆင်နွှဲခဲ့ကြပါတယ်ကွမ်ကျိုးမြို့အမှတ်အသားတစ်ခုဖြစ်တဲ့ကန်တုံမျောစင်ကိုလည်းမီးအောင်ဆုံးထွန်းညှိပြီးတော့2018တရုတ်နှစ်ကူးကိုကြိုဆိုခဲ့ကြပါတယ်။ဒါအပြင်မျှော်စင်သားမှာ
အဝေးထိန် drone ယာဉ် 300 ကျော်ကိုအသုံးပြုပြီးတရုတ်ရုံမြင့်တန်ကြားဆက်လုံး CGTN ဆိုတဲ့ဆက်လုံးကိုတရုတ်ဖော်ပြခဲ့ပါတယ်။ဒီ drone မီးအလှပြပွဲဟာကွမ်ဂျိုးနဲ့ Paris မြို့ဆုံတွေ့ကြတဲ့အခါလို့နာမည်ပေးထားတဲ့ပြပွဲရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့ပြင်သစ်နိုင်ငံ Paris မြို့မှာရှိတဲ့ Eiffel မြောင်စင်မှာလည်းအခုလိုတရုတ်နှစ်ကူအတွက်မီးရောင်စုံတွေထွန်းကြီးခဲ့ပါတယ်။ Slim Waste ကားတေးတေးအဆောက်အုံလို့လူသိများတဲ့ကွမ်တုံမျှော်စင်ကိုမီးထွန်းဖို့အတွက်မီးမောင်း900ကျော်နဲ့လေဆာမီးမောင်း30လောက်အသုံးပြုခဲ့ရပါတယ်။မြို့လုံးအနှံ့မီးအလှဆင်ထားတဲ့အဆောက်အုံပေါင်း440ကျော်ရှိနေတဲ့အတွက်လည်းညဘက်မှာမြို့ရဲ့အလှကရှူမငြိအောင်ဖြစ်နေခဲ့ပါတယ်ခင်ဗျာ
။အာရေဗျကျွန်းဆွယ်မှာရှိတဲ့အိုမန်နိုင်ငံကကနာရတဲမှာအာကာသစခန်းတစ်ခုကိုတိဆောက်ပြီးတော့အင်္ဂါကြိုမှာအငဲတဲ့ခြေချနေထိုင်ဖို့အစမ်းလေးကျင့်ပြင်ဆင်နေကြပါတယ်။ဒီစခန်းကိုဩစတြေးလျအာကာသဖိုရမ်ကဦးဆောင်တာဖြစ်ပြီးတော့အိုမန်အစိုးရကအထောက်ပံ့ပေးထားပါတယ်။အင်္ဂါကြိုအခြေအနေနဲ့တူညီပြီးတော့လူနေထိုင်ဖို့မသင့်တော်တဲ့နေရာမှာအသီးရွက်စိုက်ပျိုးလို့ရအောင်ဆက်သက်မှုမျိုးပါဝင်တခြားဆက်သက်မှုတွေလည်းလုပ်နေကြပါတယ်။စခန်းမှာပါဝင်လေ့ကျင့်သူတွေဟာစေတနာဝန်ထမ်းအများစုဖြစ်ပြီးတော့စခန်းကိုတော့ Amadi 18 Mission လို့နာမည်ပေးထားပါတယ်။စေတနာဝန်ထမ်းတွေထဲမှာသူတေသူတွေ၊တီထွင်ဖန်တီးသူတွေနဲ့အာကာသကျွမ်းကျင်သူတွေလည်းပါဝင်ပါတယ်။အင်္ဂါကြိုမှာအခြေချနေထိုင်ဖို့ဟာအရင်တုန်းကသိပ်ပံဝိထုစိတ်ကူးရင်ဆန်ခဲ့ပေမဲ့အခုချိန်မှာတော့မိခင်အစိုးရနဲ့စွန်ဦးတီထွေသူတို့ရဲ့ရည်မှန်းချက်တစ်ခုဖြစ်လာနေပြီဖြစ်ပါတယ်။အင်္ဂါကြိုကိုသွားတဲ့အခါမှာလိုအပ်တာတွေကိုအကုန်ယူမသွားနိုင်တဲ့အတွက်ဂျိုးပေါ်မှာရှိတဲ့ပစ္စည်းတွေကိုသုံးနိုင်အောင်ပြင်ဆင်လေ့ကျင့်မှုတွေကိုအားယုံဆိုင်နေကြပါတယ်။
ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပြနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA Internet စာမျက်နှာ bamis.voanews.com ကဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA News Bamis News ကနေဖြစ်စေနှာစင်နိုင်ကြပါရဲ့ရှင်ကျမတို့ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ခင်းတနအိစာအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါရဲ့ရှင်အခုတနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
အမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲကိုရုရှားကဂျာမန်နှောက်ယှက်တာနဲ့ပတ်သက်ပြီးလအတော်ကြာအချိန်ယူပြီးစုံစမ်းစစ်ဆေးမှုတွေနဲ့အတူရှုပ်နေတာမို့ရုရှားရဲ့အမေရိကန်နိုင်ငံရေးလောကကိုနှောက်ယှက်ပေးမှုကကျယ်ကျယ်ပြန့်ပြန့်မဲ့အောင်မြင်ခဲ့တယ်လို့သူယုံကြည်ကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ဖွဲ့နဲ့ရုရှားတို့ကြားဆက်သွယ်မှုတွေကိုစုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးသမ္မတထရမ့်ကနိုင်ရဲ့အတော်ကြာသူ့ Twitter မှာရေးသားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံဟာနှစ်ပိုင်းတွေအတွင်းမှာပဲနျူကလ িয়ার ဘုံးပိုင်ဆိုင်တော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကပြောကြားလိုက်ပါတယ်။ဖြီရင်းမှာဖိအားအပိတ်ခံရတာတွေအချင်းပြတ်ခြားစားမှုနဲ့ဆွဲချက်အတင်ခံမဲ့အရေးတွေရင်ဆိုင်နေတဲ့အချိန်မှာပဲမစ္စတာနန်တန်ယာဟုကဂျာမနီနိုင်ငံမြူနိခ်မြို့မှာတနင်္လာနေ့ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံအတွင်းမှာမိန့်ခွန်းမှာပြောကြားခဲ့တာပါ။အရှေ့လယ်ပိုင်းဒေသလုံခြုံရေးနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမှာအီရန်နိုင်ငံကိုတိရှိနေစေချိမ့်ချောက်မှုတစ်ခုဖြစ်နေဆက်ဆွဲပြောဆိုခဲ့ပါတယ်။အခုတောင်ကိုရီးယားမှာဆောင်ရသည့်အိုလံပစ်ပြိုင်ပွဲချင်းပရင်မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုစူးစမ်းမှုတွေကနေမြောက်ကိုရီးယားနဲ့ရောသူ့ရဲ့ပြိုင်ဘက်အမေရိကန်နဲ့ပါဆက်ဆံရေးပိုကောင်းလာစေဖို့အပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နဲ့ဆောင်ရည်ဆိုင်ရာဆွေးနွေးပွဲတွေစတင်နိုင်ရေးကိုတောင်ကိုရီးယားကမျှော်လင့်တယ်လို့သမ္မတမွန်ဂျေအင်ကစနေနေ့မှာပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအာနာရှင်နဲ့ဆွေးနွေးဖို့လုပ်ဖို့အတွက်ဖိတ်ကြားထားမှုတွေသူ့ဘက်ကလက်ခံဖို့ဘယ်လိုအခြေအနေမျိုးလိုအပ်တယ်ဆိုတာကိုတော့ထုတ်မပြောသွားပါဘူး။ကွဝိတ်နိုင်ငံမှာဖိလစ်ပိုင်အင်အကူအလုတ္တမတအူအသက်ခံခဲ့ရပြီးတဲ့နောက်အင်ကူလုတ္တအများပြားဟာကွဝိတ်နိုင်ငံကနေဖိလစ်ပိုင်နိုင်ငံကိုပြန်နေကြပါတယ်
။2018ခုနှစ်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကြေညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဦးစမဝေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။Thank you.
This program has come to you from the Voice of America, Washington.